အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဘိန်းဆိုင်ကြပါတယ်။ဘိန်းကိုကြီးတသက်ဆိုင်ပြိုးတဲ့အိမ်တော်စုတော့မရှိသလောက်ရှားပါပါတယ်။စီးပွားရေးလိုအပ်ချက်အရဆင်းရဲတောင်သူတွေဘိန်းဆိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ
်။မြန်မာနိုင်ငံမှာဘိန်းအများဆုံးထွက်တဲ့နေရာဟာရှမ်းပြည်နယ်ဖြစ်ပါတယ်။ပြည်ုပ်အစိုးရဖိအားပေးမှုကြောင့်နယ်စပ်ဒေသဖြစ်တဲ့ကိုကဝနဲ့မိုင်းလားဟာဘိန်းမဲ့ဒေသဖြစ်သွားပြီးပြန်ကျန်ဒေသတွေဟာအနည်းနဲ့အများဘိန်းဆိုင်ကြပါတယ်။စီပေါ်ရေးလိုအပ်ချက်အရာဆင်းရဲသားတောင်သူတွေဘိန်းဆိုင်ကြတာဖြစ်ပါလေ။ကုလသမဂ္ဂမွေးအစည်းနဲ့ရာဇဝတ်မှုတိုက်ဖြတ်ရေး UNODC ကရှမ်းပြည်နယ်ကကျေးရွာ600နီးပါးကို2018ကစစ်တမ်းကောက်ယူတဲ့အခါမှာလေးပုံတစ်ပုံလောက်မှာဘိန်းဆိုင်ပြိုတာတွေ့ရတယ်လို့ဆိုပါတယ်။ရွာသားဥွေတဝက်လောက်ဘိန်းဆိုင်ကြတာဖြစ်ပါလေ။ဒါကြောင့်ရှမ်းပြည်နယ်မှာအိမ်တော်စု6စုရှိရင်တစုကဘိန်းဆိုင်တဲ့သဘောဖြစ်နေပါလေ။နေစာဒေတာတွေဖြစ်တဲ့ကိုကမိုင်းလာနဲ့ဝဒေတာမှာဘိန်းဆိုင်ပြုံးမှုကြီးရှင်းပါလေ။ဒါပေမဲ့သူတို့နဲ့ဆက်ဆက်နေတဲ့ရှမ်းပြည်နယ်အစီပိုင်းမှာကျေးရွာ34ရာခိုင်နှုန်းဘိန်းဆိုင်ပြီးရှမ်းပြည်နယ်တောင်ပိုင်းမှာကျေးရွာ30ရာခိုင်နှုန်းမြောက်ပိုင်းမှာ9ရာခိုင်နှုန်းဘိန်းဆိုင်ပြုကြပါလေ။ကျေးရွာအလုံးကိုခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ရွာက22ရာခိုင်နှုန်းမဆိုင်တဲ့ရွာက88ရာခိုင်နှုန်းရှိပါလေ။ဘိန်းကိုကြီးတက်တဲ့စိုက်ပြိုးတဲ့အိမ်တော်စုကတော့မရှိသလောက်ရှားပါတယ်လို့ဆိုပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကအိမ်တော်စုတွေဟာသူတို့ရဲ့စိုက်ခင်း40ရာခိုင်နှုန်းနီးပါးမှာဘိန်းစိုက်ပြိုးကြပါတယ်။မြောက်ပိုင်းမှာတော့စိုက်ခင်းရဲ့80ရာခိုင်နှုန်းဟာဘိန်းကင်းနေဖြစ်ပါတယ်။ရှမ်းပြည်နယ်မှာဘိန်းတေအကစိုက်ပြိုးဈေးဟာဒေါ်လာ140လို့သိရပါတယ်။အဲ့ဒီအထဲမှာတဝက်လောက်ကပေါင်းတင်ကနဲ့ဘိန်းသီးကိုဓာတ်နဲ့ချစ်ခအတွက်ပေးရတဲ့ကုန်ကျစရိတ်ဖြစ်ပါတယ်။ဘိန်းစိမ့်တကီလိုရဲ့ပြန့်မြစင်းလုံးဟာဒေါ်လာ140နီးပါးဖြစ်တဲ့အတွက်စိုက်ပျိုးသူဟာတွက်ချေကြိုက်ပါတယ်။ရှမ်းပြည်နယ်ရဲ့ကြေးလက်ဒေသပြဿနာဟာဘိန်းနဲ့မပတ်သက်တဲ့အလို့အကံရှားပါးမှုဖြစ်ပါတယ်။အခြားအလို့အကံမရှိတာဟာဘိန်းဆိုင်ရတဲ့အကြောင်းရင်းတစ်ခုဖြစ်လာပါတယ်။အခြားအလို့အကံရှိတဲ့အရက်ဒေသမှာဘိန်းမဆိုင်သူတွေများပြားလာတာတွေ့ရပါတယ
်။ဘိန်းမဆိုင်တဲ့အိမ်တော်စုဟာဝင်ငွေလျော့သွားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဘိန်းမဆိုင်တဲ့အတွက်ဝင်ငွေ26ရာခိုင်နှုန်းယွန်နေသွားပြီးအရှေ့ပိုင်းမှာ80ရာခိုင်နှုန်းတောင်ပိုင်းမှာ90ရာခိုင်နှုန်းဝင်ငွေကျဆင်းသွားတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဘိန်းဆိုင်တဲ့ကျေးရွာ20ရာခိုင်နှုန်းလောက်သာကားလမ်းနဲ့ဆက်သွယ်နိုင်ပါတယ်။အများစုဟာဝေးလံကြောင်ကြားမှာရှိပါတယ်။လမ်းပတ်ဆက်သွယ်ခဲ့တဲ့နေရာတွေမှာဘိန်းဆိုင်ပြိုကျတာများပါတယ်။ဝေးလံတဲ့ဒေသမှာနေထိုင်သူဟာလူနေမှုအဆင်အတန်းမြင့်တင်မှုအခွင့်အလမ်းနည်းပါးတာမှုစင်းရဲတွင်းကမထွက်နိုင်ပဲဖြစ်နေပါလေ။စိုက်ပျိုးရေးလုပ်သူတွေဟာသူတို့ထုတ်လုပ်တဲ့နေရာထွက်ကုန်ကိုရောင်းချနိုင်ဖို့လိုအပ်ပါလေ။ဒီနေရာမှာဘိန်းမဆိုင်တဲ့ကြေးရွာဟာဘိန်းဆိုင်တဲ့ကြေးရွာတွေအများကြီးသားနေပါလေ
။လေသမားအဖွဲ့အစည်းတွေရှိတဲ့ကြေးရွာတွေဟာနေရာထွက်ပစ္စည်းရောင်းချရမှာဈေးကောင်းပိုရပြီးအဆင်ပြေတာတွေ့ရပါလေ။စစ်တမ်းကောက်ယူတဲ့ကြေးရွာတွေရဲ့နေရာထုတ်လုပ်မှုကိုလေ့လာတဲ့အခါဆန်စပါးစိုက်ပျိုးသူ92ရာခိုင်နှုန်းပြောင်းဆိုင်ပြိုးသူ86ရာခိုင်နှုန်းပဲဆိုင်ပြိုးသူ26ရာခိုင်နှုန်းနဲ့ဘိန်းဆိုင်ပြိုးသူ22ရာခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်ပြိုးသူအများစုဟာတောင်ကုန်းဒေသမှာနေထိုင်သူတွေဖြစ်ပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကတောင်သူ80ရာခိုင်နှုန်းဟာဘိန်းကို5ဧကသာအများဆုံးစိုက်ပြိုးကြပါတယ်။မြောက်ပိုင်းဘိန်းကင်းကတော့5ဧကထက်ပိုများတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့ရွာဟာဘိန်းဆိုင်တဲ့ရွာထက်ပိုပြီးချမ်းသာတာတွေ့ရတယ်လို့ဆိုပါတယ်။ဘိန်းဆိုင်တဲ့ရွာမှာဒုက္ခနေပါတာကိုလည်းစစ်တမ်းမှာဖော်ပြပါတယ
်2016နဲ့2017အကြာဘိန်းစိမ့်စိမ့်50ရာခိုင်နှုန်းဒီပါကျဆင်းသွားတာဟာလဲဘိန်းဆိုင်ပြိုးမှုလျော့နေလာပြီးအခြားသီးနှံကိုပုံမှုဆိုင်ပြိုးလာတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်ဒါကြောင့်ခြုံကြည့်မယ်ဆိုရင်ဘိန်းဆိုင်တဲ့ကြေးရွာတွေဟာမဆိုင်တဲ့ကြေးရွာတွေလောက်ဖွံ့ဖြိုးတိုးတက်မှုမရှိတာတွေ့ရပါတယ်ရှမ်းပြည်နယ်အခြေပိုင်းမှာဘိန်းဆိုင်တဲ့ကြေးရွာအများဆုံးရှိပြီးခွန်ဆယ်ရာခိုင်နှုန်းလောက်ဘိန်းဆိုင်ကြပါတယ်။တောင်ပိုင်းမှာ30ရာခိုင်နှုန်းဘိန်းဆိုင်ပြီးမြောက်ပိုင်းမှာဘိန်းဆိုင်ကြေးရွာ40ရာခိုင်နှုန်းရှိပါတယ်။ဘိန်းဆိုင်တဲ့ကြေးရွာအလုံးဆက်သွယ်ရခက်ခဲတဲ့ဝေးလံဒေသမှာရှိကြပါတယ်။အစိုးရအာဏာပိုင်တွေရောက်ဖို့ခက်ခဲတဲ့တောင်ပေါ်ဒေသကိုရွေးပြီးဘိန်းဆိုင်ပြိုးတာလည်းဖြစ်နိုင်ပါတယ်။အာဏာပိုင်နဲ့ဝေးလီလီဖြစ်စည်းခံရမယ့်အန္တရာယ်နည်းလီလီဖြစ်ပုံရပါတယ်။ Soya Leoka Nemi ma Bemisai de Jiwa, Nyazon Chiyabade. Tajam Lunjoni Ocho Ibega Tiye, Bemisai de Jiwa Riha, Poki, a Jo Kazaya Vishiwade. Lunjomu Shima da Tote Punjo Nemali me. Jeka Piala Damu Mashibi me, Jeka Pulo on Bensai Puniara Tinshawade. Bain Asama told me Bensai Pumu will pick Minaha, Jeka Pulo who came out local Pinijo.Kulatamaga Muyese Tama, Popia Tavarin, yeah.